အမေရိကန်ပြည်ထောင်စုမှာသမ္မတရည်နယ်မီဒီယာကြားအဖူးထစ်တွေရှိခဲ့ပေမဲ့သမ္မတဒေါနယ်ထရမ့်လက်ထက်မှာဝေဖန်တိုက်ခိုက်မှုတွေပိုမိုပြင်းထန်လာနေတဲ့အတွက်မီဒီယာတွေစူးစီးပြီးတုံ့ပြန်မှုကြိုးစားနေကြပါတယ်။သမ္မတထရမ့်ကမီဒီယာတွေဟာစစ်ဖြစ်လောက်အောင်အနေနဲ့ရှိတဲ့ပြည်သူရန်သူအဖြစ်နဲ့တုံ့နှုံပြောဆိုခဲ့သလိုသတင်းမီဒီယာတွေဘက်ကလည်းသမ္မတရဲ့ပြောဆိုချက်တွေဟာဆိုရင်ကအနေနဲ့ရှိတဲ့သဘောထားအဖြစ်ပြောဆိုထားကြတာပါ။သတင်းသာလုံးလက်ခွဲပေါ်ညစ်ပတ်တဲ့ညီရည်နဲ့ဖိနှိပ်နေတာတွေကိုတွန်းလှန်မယ်လို့ညင်ညာထားတဲ့ Boston Globe သတင်းစာကြီးရဲ့လှုပ်ရှားမှုမှာတော့နိုင်ငံတော်ဝန်ကသတင်းစာတွေဒီနေ့မှပူးပေါင်းပါဝင်လာကြပါတယ်။လှုပ်ရှားမှုမှာသတင်းဌာနပေါင်း350ပါဝင်မှုကတိပြုထားကြောင်းလည်းသတင်းစာကပြောဆိုထားပါတယ်။အမေရိကန်ရဲ့အခြေခံရည်တည်ချက်တွေဟာသတင်းသမားတွေကိုပြည်တွင်းမှာတော့မကပြည်ပမှာလည်းလွတ်လပ်မှုရဲ့စံနမူနာအဖြစ်ရာစုနှစ်နှစ်ခုကျော်ကြာအကာအကွယ်ပေးလာခဲ့ပေမဲ့ဒီနေ့အချိန်မှာတော့ကြီးမားတဲ့ချင်းချောက်မှုနဲ့ရင်ဆိုင်နေရကြောင်းလည်း Boston Globe သတင်းစာရဲ့ Editor အာဘော်ကရေးသားခဲ့ပါတယ်။တူဂီရုရှားတရုတ်အီရတ်နိုင်ငံတွေကအာဏာရှင်ဆန်လန်အုပ်စိုးသူတွေပြည်တွင်းမှာသတင်းသမားတွေကိုပြိနှိမ်နိုင်အောင်အားပေးရာရောက်ကြောင်းလည်းပြောဆိုခဲ့ပါတယ်။နယူးယောက်တိုင်းသတင်းစာအီရတ်အာဘော်တာဝန်ခံဂျိမ်းစ်ဘန်နက်ကလည်းနိုင်ငံတော်ဝန်ကသတင်းစာတွေစီးပွားရေးနိုင်ငံရေးအရဖိအားပေးခံရခြင်းမှာမီဒီယာတွေဘက်ကမမမမရက်တီသွားမှာဖြစ်ကြောင်းနဲ့ညှိနှိုင်းမှုကိုပြသဖို့အရေးကြီးကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ။